ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့အပတ်ကမြောက်အာဖရိကနယ်ပွားဆယ်ကျော်တက်အရွယ်လူငယ်တဦးကိုရဲကတနက်နဲ့ပြစ်ခတ်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးအဲ့ဒီနောက်ဆန္ဒပြပွဲတွေနဲ့စူပူလှုပ်ရှားမှုတွေအတွင်းနောက်ဆက်တွဲလူသေဆုံးမှုတွေဖြစ်ခဲ့သလိုဒေါ်လာဘီလီယံနဲ့ချီတဲ့ပျက်စီးဆုံးရှုံးမှုတွေလည်းဖြစ်ခဲ့ပါတယ်ပြင်သစ်တနိုင်ငံလုံးအနှံ့ကျက်ပြန့်ခဲ့တဲ့ဒီဖြစ်ရပ်တွေအပေါ်ပြင်သစ်နိုင်ငံရောက်မြန်မာတချို့ရဲ့အမြင်တွေကိုကိုငင်းချမ်းအေးကစူးစီးတင်ပြပေးထားပါတယ
်ဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့ခဲ့တဲ့ဗီဒီယိုထဲမှာသက်18နှစ်အရွယ်နာအယ်ဆိုတဲ့လူငယ်လေးကိုရဲကတရက်နဲ့တက်တက်လိုက်တဲ့မြင်ကွင်းကြောင့်သူပြင်ရွှေပြောင်းအခြေချသူတွေရဲ့မျိုးဆက်သစ်ဟာထိတ်လန့်တုန်လှုပ်ဖွယ်ဖြစ်သွားခဲ့တာပါပြင်သစ်နိုင်ငံရဲ့တရားဝင်မူဝါဒက Color Blind လို့ခေါ်ကြတဲ့အသားရောင်မဲ့ဝါရဖြစ်ပါတယ်ဒါပေမဲ့လက်တွေ့မှာတော့မြောက်အာဖရိကနဲ့အာရပ်အနွယ်ဝင်တွေအထူးသဖြင့်ဆင်းရဲမွဲတေမှုနဲ့လုံလက်မဲ့ပြဿနာတွေနဲ့ရုန်းကန်နေရတဲ့ရွှေပြောင်းသူတွေရဲ့မျိုးဆက်သစ်လူငယ်တွေကြားမှာတော့သူတို့ဟာအာဏာပိုင်တွေရဲ့ပြစ်မှတ်ထားတာကိုပိုးခံရတယ်လို့ခံစားနေရကြောင်းအခုဖြစ်ခဲ့တဲ့အတီးကယုံတွေကမိမောင်းထုတ်ပြခဲ့ပါတယ်ပါရီမှာနိုင်ငံတကာရေးရာဘွဲ့ချုပ်သင်တန်းတက်နေတဲ့မြန်မာကျောင်းသူလူငယ်တူကတော့သူရဲ့အတန်းပေါ်ရွယ်သူတွေကြားမှာအဲ့ဒီလိုတွေ့ကြုံရသူတွေရှိတယ်လို့ပြောပါတယ
်။ North Africa ရို Middle Eastern ဘက်ကလာတဲ့သူတွေပေါ့။သူတို့ဆိုလို့ရှိရင်ပညာတတ်အတိုင်းဝိုင်းကလူတွေဒါပေမဲ့ဒီမှာကဖြစ်လဲဆိုတော့ဟိုကားမောင်းသွားတယ်ခဏခဏကားကြပြီးအစ်စ်ခံရတယ်။အဓိကဘယ်ကရလာလဲ။မင်းဝင်ငွေရဘလောက်ရှိလဲ။သူလိုမျိုး personal information တွေကအစားပေါ့နော်။ဟို control လုပ်တဲ့ရဲတွေကမြည်ရပေါ့။အော်ဒါတစ်ခါလဲမဟုတ်နှစ်ခါလဲမဟုတ်ခဏခဏဒီလိုမျိုးဟိုကိုယ့်ရဲ့ကိုယ်ပိုင်အခွန်ဆောင်ပြီးနေတဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုချိုးဖောက်ခံရတာမျိုးတွေကနေတူပါဖြစ်နေတဲ့ကိစ္စတွေပေါ့နော
်ဒါအပြင်လူမှုကွန်ရက်ဆိုရှယ်မီဒီယာတွေရဲ့ algorithm တင်ပြပုံတွေအမြင်မတူသူတွေကြားအစွန်းတစ်ဖက်ကွဲပြားနေတာတွေနဲ့သတင်းမီဒီယာတချို့ရဲ့ခဏဦးရေးသားချက်တွေကလည်းအငင်းပွားပွဲရာတွေရှိခဲ့တယ်လို့အဲ့ဒီမြန်မာကျောင်းသူကထောက်ပြပါတယ်ဒါပေမဲ့လူမျိုးရေးမင်းကြီးမျှမှုနဲ့ခွဲခြားဆက်ဆံတာကရတဖွဲ့ဝင်အကုန်လုံးလားဆိုတာနဲ့အစိုးရစနစ်အဖွဲ့အစည်းတိုင်းမှာအမြင့်တွေ့နေပြီလားဆိုတဲ့မေးခွန်းတွေကတော့အငင်းပွားပွဲရာဖြစ်ပါတယ်။ပြင်သစ်မှာနှစ်ပေါင်းများစွာအခြေချနေထိုင်နေတဲ့ပါရီမျိုးကထက်တန်းကျောင်းဆရာမဒေါ်စောသူဇာကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါရစေ။
ပြင်သစ်မှာကိုယ်ကျောင်းဆရာမတယောက်အမူနဲ့ကို့အတန်းထဲကကလေးတွေကြည့်နေဆိုလို့ရှိရင်အတန်းထဲမှာလည်းအဖြူတွေအမဲတွေအဝါတွေအကုန်ရောနေတာသူတွေအရန်ကိုမှရာဝူကြည့်ပြီးတော့ပေါင်းသိညာတာမဟုတ်ဘဲနဲ့တကယ်ကိုမှကိုနဲ့တသွေးတသားတဲ့ပုံစံမျိုးသူတို့မှာကာလာမရှိကာလာ blind နေကြောင်းမှာအဲ့လိုမျိုးပေါ့နော်ဟိုအရန်ဖြစ်ကြတယ်ဘာကာလာပဲဘာရောင်ပဲဘာ religion ပဲဘာဘာသာပဲဖြစ်ဖြစ်ပေါ့နော်အဲ့ဆိုတော့ဟိုဒါမဲ့အဲရှိတဲ့လူလည်းရှိမှာပေါ့လူတွေပေါ်မှာမူတီမှာပေါ့နော်နေရာတိုင်းမှာအဲဒီလိုအာလူမျိုးကြီးခွဲကြတာတို့ဘာသာကြီးခွဲကြတာဆိုတော့လူနေရာတိုင်းမှာရှိတတ်တယ်လေအဲတော့ရှိတဲ့သူ individual ပေါ့နော်သူနဲ့တယောက်ချင်းနဲ့ဆိုင်နေပေါ့နော်နိုင်ငံ like ကြီးတော့ပြောလို့မရဘူးအဲ့လိုမျိုးဟိုရေးဟို generalize လုပ်လို့မရဘူးပေါ့နော
်ပြင်သစ်ကလည်းကျောင်းကျောင်းမှာသင်္ထခုဆရာမလုပ်နေတဲ့ဒေါခင်စင်မင်းကတော့လူအဖွဲ့အစည်းအတွင်းကပြဿနာတွေပေါ့အရင်တည်ပြီးလူငယ်တွေရဲ့မကြည်နက်ချက်တွေကြီးထွားနေချိန်မှာနောက်ကဖြစ်လို့ဖြစ်စီလုပ်သူတွေရဲ့လုပ်ရကြောင်းစိုးစိုးဝါဖြစ်စီမှုတွေဖြစ်လာတာလို့သူ့အမြင်ကိုပြောပါတယ
်အလုံးလက်မဲ့တွေလူတွေကပုံများလာတယ်အခွန်တွေပို့ပေးရတယ်စားတောက်ကြိတ်တွေတက်တယ်အစိုးရကလာကြအောင်တိုးပေးပေမဲ့လည်းဟိုဟာအကုန်လုံးကပေါ့ထောက်ပံ့ကြေးတို့ဘာလို့လဲအလိုက်တိုးတာအဲ့လိုမျိုးအမြင်မြင်မလုပ်တဲ့ခါမှာသူတို့မှအဲ့ပုံနေတဲ့ဒေါသရှိတဲ့ခါမှာသူကဒေါသကိုပောက်ကွဲနေတဲ့ခါမှာဒီအဖြစ်သက်ကိုအခြေခံလိုက်တယ
်သူပြည်ထောင်ဝန်ကြီးဌာနရဲ့အချက်လက်တွေရဒီစူပူမှုတွေအတွက်မှာအဆောက်အအုံတစ်ထောင်ကျော်ဖြစ်စည်းခံခဲ့ရပြီးမော်တော်ယာဉ်9000ကျော်မီးရှို့ခံခဲ့ရပါတယ်ရဲတပ်ဖွဲ့ကလူ3000ကျော်ဖမ်းဆီးခဲ့ရမှာတဝက်ကျော်ကအရင်ကပြစ်မှုမှတ်တမ်းမရှိသူတွေဖြစ်တယ်လို့အများစုကလူငယ်လေးတွေဖြစ်ပါတယ်အဖမ်းခံရသူတွေရဲ့ပြင်းပြအသက်က18နှစ်ပဲရှိပါတယ်ဒီလိုလူငယ်တွေကြားနှစ်နှစ်ရှင်ဖြစ်ခဲ့တဲ့ပြဿနာဖြစ်လို့အခုဆိုရင်ပြည်သက်လူအဖွဲ့အစည်းမှအစိုးရနဲ့ပညာရေးစနစ်တွေရဲ့အားနည်းချက်အကျိုးဆက်ဆိုပြီးစတင်ထောက်ပြပြောဆိုဆွေးနွေးအရေးယူလာကြတာရှိပါတယ်ပြည်သက်မှာအသက်16နှစ်အရွယ်ထိကလေးတယောက်ဟာအတန်းပညာဖြစ်ဖြစ်အသက်မူဟန်ကျောင်းပညာဖြစ်ဖြစ်ပညာရေးတစ်ခုရဲ့အုပ်ချုပ်မှုစနစ်အောက်မှာရှိရမှာဖြစ်ပေမဲ့အချို့အားနည်းတဲ့လူမှုအတိုင်းဝိုင်းကလူငယ်တွေဘာကြောင့်ပညာရေးနဲ့ကင်းလွတ်နေရလဲဆိုတာမျိုးနဲ့လူငယ်တွေရဲ့ဒေါသပေါက်ကွဲမှုအခြေခံလူမှုစီးပွားပညာရေးပြဿနာတွေကိုစတင်အပြေရှားလာကြတယ်လို့ဆရာမဒေါခင်စင်မင်းကပြောပါတယ်။က ဒါပေမဲ့ပြင်သစ်နိုင်ငံတော်ကစာသင်ကျောင်းတကားတွေမှာထွင်းထုထားလေရှိတဲ့လွတ်လပ်ခြင်းတန်းတူညီမျှမှုနဲ့ညီငယ်ကိုဆိုတဲ့ပြင်သစ်ဒီမိုကရေစီစနစ်ရဲ့အခြေခံစံနှုန်းစိတ်ဓာတ်နဲ့တွေးခေါ်ကခေတ်လူမှုစည်းဝါးပြဿနာတွေကြားမှာပြင်သစ်လူအဖွဲ့အစည်းအတွင်းလက်တွေ့တပြေးညီတက်ရောက်နေလားဆိုတဲ့မေးခွန်းကတော့အခုစုပူအောင်ကြွားမှုတွေနဲ့အတူထပ်မံပေါ်ထွက်လာပါတယ်။အခုချိန်မှာတော့ နိုင်ရေးကြီးကယင်းတည်ခဲ့တဲ့ဒီမိုကရေစီတန်ဖိုးတွေအတိုင်းလူအဖွဲ့အစည်းအတွင်းကမညီမျှမှုတွေကိုဖြည့်ရှင်းပြီးအားလုံးပြန်လည်ပေါင်းစည်းနိုင်ဖို့ကတော့အချိန်ယူရဖို့ရှိတယ်လို့နိုင်ငံတကာကလေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ။